မင်္ဂလာပါခင်ဗျာဒီဒီပတ်မှတ်မှတ်သားစကားများအစီအစဉ်မှာနေ့စဉ်ဖြစ်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးသုံးသပ်ပြောဆိုကြတဲ့စကားတွေကမှတ်မှတ်ရရဖြစ်ရတဲ့စကားတချို့ကိုကောင်းထုတ်တင်ပြလိုပါတယ်မကွေးတိုင်းဒေသကြီးရေနိုင်လက်ရက်တုန်းကရရှိခဲ့တဲ့ဖွံ့ဖြိုးရေးရန်ပုံငွေကျပ်သန်းပေါင်း 9,000 ကျော်ကိုလက်ရှိတိုင်းဒေသကြီးအစိုးရကိုပြန်အပ်ဖို့မပေးရင်အရေးယူဖို့ပြည်ထောင်စုအစိုးရကညွှန်ကြားစာပေးပို့ခဲ့တယ်လို့မကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကပြောလိုက်ပါတယ်အပြီးလ24ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်သမ္မတရုပ်ညွှန်ကြားရေးမှူးချုပ်လက်မှတ်ရေးထိုးထားတဲ့စာကိုဖတ်ကြားတဲ့ဒေါက်တာအောင်မွန်ညိုကအခုလိုပြောလိုက်တာဖြစ်ပါတယ
်ကြက်ခိုင်ရေးပါတီသို့လှူဒါန်းခဲ့သည့်မကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးဖောင်ဒေးရှင်းပိုင်ငွေကျပ်1.8ဘီလီယံအားလက်ရှိမကွေးတိုင်းဒေသကြီးအစိုးရဘက်သို့ပြန်လည်ပြောင်းပြောင်းပေးရရန်ခါခွေးမကွေးတိုင်းဒေသကြီးကြက်ခိုင်ရေးပါတီသို့လှူဒါန်းခဲ့သောမော်တော်ယာဉ်၄စီးပေဟိုးလူတာတစီပဲ့ထောင်ရည်ရည်နှစီးတို့ကိုလက်ရှိမကွေးတိုင်းဒေသကြီးအစိုးရအဖွဲ့ထံသို့ပြန်လည်ထွေးပြောင်းပေးရရန်အထက်ပါတောင်းခံချက်များအားထွေးပြောင်းပေးရခြင်းမပြုပါကဒီဇဲဥပဒေများနှင့်ညီဆက်လက်ဆောင်ရွက်သွားရန်ဆိုပြီးတော့နော်ညွှန်ကြားရေးမှူးချုပ်ဦးကျော်ကျော်ကလက်မှတ်ထိုးပြီးတော့ညွှန်ကြားချက်စာရောက်လာပါတယ
်မကွေးတိုင်းရန်ပုံငွေကျပ်သန်းပေါင်း 9,000 ကျော်ကိစ္စဟာနိုင်ငံရေးအရတိုက်ခိုက်မှုဖြစ်တယ်လို့ကြမ်းခိုင်ဖွံ့ဖြိုးရေးပါတီဝင်တဦးကတုံ့ပြန်ပြောကြားလိုက်ပါတယ်။အေဗီလာ29ရက်နေ့က DVB သတင်းဌာနကမေးမြန်းရမှာကြမ်းခိုင်ဖွံ့ဖြိုးရေးပါတီကအရာရှိတဦးကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။အတူတူဆုံးချက်တွေကပြည်ခလူပိုင်ကတော့ဒါရီဆွတ်တယ်လို့မှအပါတီကနိုင်ငံရေးအထွတ်အထိပ်ကိုပြောနေတာ။ဒီကိစ္စကဥပဒေကိုပြည်သူ့ပြည်ထောင်စုနဲ့ကြီးကောက်တဲ့ကိစ္စလို့ဒါအခြေချပြီးတော့ပါတီကဆက်နေတာကနိုင်ငံရေးအတွက်ကတော့ဒီမှာပထမဆုံးဆိုတဲ့အနေနဲ့ပြောရတာကဒါဒီကနေ့ဆင်းရဲပြန်တယ်
ပြီးခဲ့တဲ့ပတ်တော့မှာရန်ကုန်ဘတ်စကားစနစ် YBS နဲ့ပတ်သက်လို့မမတ်သားသားဖြစ်ရတဲ့ပြောစကားတချို့ကိုလည်းကြားသိရပါတယ်။ April 24ရက်နေ့ကရန်ကုန်တိုင်းလွှတ်တော်မှာဆွေးနွေးရမှာတကုံမြုပ်နယ်မဲဆန္ဒနယ်အမှတ်နှစ်ကလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာကလက်ရှိ YBS စနစ်ပေါ်ပြည်သူလူထုကယုံကြည်မှုယိုနေနေတဲ့အကြောင်းပြည်သူစိတ်ပြက် YBS ဖြစ်နေပါတယ်လို့သူ့ရဲ့ဆွေးနွေးချက်ညီကုန်းမှာထည့်သွင်းပြောကြားသွားခဲ့ပါတယ်။ရန်ကုန်တိုင်းအစိုးရက April 29ရက်နေ့မှာပြန်ပြီးဖြေရှင်းရမှာ YBS အခက်ခဲတွေထဲမှာ YBS မအောင်မြင်စေလိုတဲ့နိုင်ငံရေးပြောကားတွေရှိနေတဲ့အကြောင်းပါဝင်တယ်လို့တေယူပို့ဆောင်ရေးဝန်ကြီးဒေါ်နီလာကျော်ကခြေပခဲ့ပြီးဥကျော်စရာရဲ့နမိတ်ပြစကားကိုလည်းလက်မခံနိုင်ကြောင်းပြောကြားခဲ့ပါတယ
်။ကျွန်တော်တို့ကြုံတွေ့နေရတဲ့အခက်အခဲတွေမှာရိုးရိုးသားသားဖြစ်တာတွေရှိသလိုပဲရိုးရိုးသားသားဖြစ်တဲ့ဒီအင်တိုင်းမှုလို့ဘာလို့ဖြစ်သလိုပဲဟို YDS ကိုမအောင်မြင်စေခြင်းနဲ့ပြောကားတွေနဲ့ဖန်တီးတဲ့အခက်အခဲတွေကိုလည်းကျွန်တော်တို့အနေနဲ့ရင်ဆိုင်ဖြေရှင်းနေရတာဖြစ်ပါတယ်။ဒီလိုမအောင်မြင်စေခြင်းနဲ့ကိစ္စမှာနိုင်ငံရေးပြောကားတွေပါသလိုပဲကျမတို့ဒီဟိုအရင်မထသလက်ထက်ကတော့တာဝန်ယူမှုတာဝန်ခံမှုမရှိဘဲနဲ့တို့ဒီလိုမျိုးလုပ်ငန်းနဲ့ရပ်တည်နေတဲ့သူတွေကလည်းကျမတို့ဒီ YBS ကိုမအောင်မြင်စေခြင်းနဲ့အထဲထဲမှာပါဝင်ပါတယ်ဒါကြောင့်မလို့ဦးကျော်စရာရဲ့ပြည်သူစိတ်ရဲ့ YBS ဆိုတဲ့နမိတ်ပြစကလုံးဒီလိုမျိုးဟိုရည်ရွယ်ချက်ကဟိုစာရင်ပဲရောက်သွားတဲ့စကလုံးမျိုးကိုကျမတို့လက်မခံနိုင်ပါဘူးဒါဒီကိုအချိန်တန်ရင်ပြည်သူကဆုံးဖြတ်ပေးပါလိမ့်မယ
် YBS bus ကလိုင်းသစ်စီမံကိန်းကိုပွင့်လင်းမြင်သာမှုနည်းနည်းနဲ့ဘတ်စကားမစည်းဘူးသူတွေကဥဆောင်ရေးဆွဲအကောင့်ထဲဖော်ခဲ့ခြင်းဟာလက်တွေအသုံးမဝင်တဲ့ဇပွဲပေါ်ကမူဝါဒဖြစ်ပြီးပြည်သူတွေအနေနဲ့အဆင်မပြေပေမဲ့ကိုယ်အစိုးရကဥဆောင်လုပ်ကိုင်တဲ့စီမံကိန်းပဲဆိုပြီးကြိတ်မိတ်ခံနေရတဲ့ပြည်သူတွေကိုတွေ့မြင်ရတဲ့အခါမှာပို့ပြီးရင်နာရပါတယ်လို့တိုင်းလွှတ်တော်ကိုယ်စားလှယ်တော်ကြီးပြားကတင်ပြခဲ့ပါတယ်
။ဘတ်စကားပထမမစည်းဘူးတဲ့သူတွေအဲထိုင်ပြီးတော့ရေးတဲ့ policy မျိုးဆိုရင်တော့ဇပွဲပေါ်က policy ပဲဖြစ်ပါလိမ့်မယ်။အဲ့တော့ကျွန်မခုလိုက် YBS ခရီးတယ်မို့လို့နေ့စဉ်ပြည်သူနဲ့အတူအဆင်မပြေမှုတွေအဲရင်မောင်းနေရင်လောင်းလိုက်တွေရဲ့ဆဲဆိုကြမ်းတမ်းမှုတွေစီကဲမဲ့ရင်မောင်းလိုက်တွေနဲ့နှစ်ပါးသွားနေရတာဖြစ်ပါတယ်။ဘလောက်ပဲအဆင်မပြေမပြေကိုယ်အစိုးရဆိုပြီးတော့စိတ်မိတ်တိခန့်နေတဲ့ပြည်သူကိုတွေ့ရတဲ့အခါပို့ပြီးတော့ရင်နာရပါတယ်
။စကိုင်းတိုင်းထီးကြိုင်မြို့နယ်ကတကောင်းတောင်နီကယ်စီမံကိန်းနဲ့ဂရိတ်ဝေါ်တကြားဆက်စီမံကိန်းတွေမှာဒေသခံတောင်သူတွေစီကလေယာဉ်မြေသိမ်းယူခဲ့ရမှာအဲ့ဒီချိန်စစ်စိုးရအကြီးအကဲဖြစ်သူဗိုလ်ချုပ်မှုဤတန်းရွှေရဲ့တမက်နာမည်ကိုသုံးပြီးတော့သိမ်းယူခဲ့တာဖြစ်တယ်လို့ဒေသခံလက်သမားတွေကပြောကြားလိုက်ပါတယ်။ April 26ရက်နေ့ကနေပြည်တော်မှာပြုလုပ်တဲ့ဆန္ဒပြပွဲမှာ RFA ရဲ့မင်းမြတ်ရမှာလေသိမ်းခံရတဲ့လက်သမားတွေကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။ခုကုမ္ပဏီကကျွန်တော်တို့လောက်ကင်စားတောင်းနေတဲ့ကိုင်းမြေပြည်သားကြမြေတွေကိုတရားလက်မှတ်ဆက်နေပြန်သိမ်းယူသွားပါတယ်။ဟိုဒေကောက်ခုအနည်းဆုံး5သိန်းလောက်တောင်းဆိုတယ်မပေးနိုင်ဘူးလေကျွန်တော်တို့ကဥတန်းချွေတမဲ့ပေါ့ဗျာအဲ့ဒီတော့တော့ဥတန်းချွေဆိုးရလက်ထက်ကိုမယူဘူးဆိုလို့ရခင်ဗျားတို့ကလကားသိမ့်ပါတဲ့ကျွန်တော်တို့တောင်သူ6ဦးရဲ့မြေ25ဧက
နိုင်ငံလုံးအပြစ်ခတ်ရစေ NCA သဘောတူစာချုပ်မှာပါတဲ့အချက်တွေကိုပြင်ဆင်ဖို့လက်မခံကြောင်းနဲ့လက်မှတ်မထိုးရသေးတဲ့ကြံတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ NCA မှာပါတဲ့အချက်တွေအတိုင်းလိုက်နာကြဖို့ဒုတိယတပ်မတော်ကာကွယ်ဦးစီးချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းကပြောလိုက်ပါတယ်။နေပြည်တော်တင်ကားဟိုတယ်မှာ AB လ25ရက်နေ့ကျင်းပတဲ့ NCA ကောင်ထယ်ဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးမှာဒုတိယကာကွယ်ဦးစီးချုပ်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
ဒီစလုံးပေါ်မှာတော့လုံးဝကြောင်းလဲမှုကြောင်းလဲပြီးတော့မှပြင်ဆင်ဖို့စဉ်းစားဖို့လုံးဝကျွန်တော်တက်တဲ့ခံမှုများတော့ထိုးပြီးတော့ပဲ။ဒါဆိုအခုလည်းပဲအပြင်ဘက်ကသွားမယ်လို့နောက်ပြီးတော့မှဒီတန်းအားတွေတော့မှဆက်ပြီးသွားမယ်ဘလို့ပဲရှိနေဘူး။ဒါမှဒီ NCA စာလို့ထင်ပါတယ်။
ငင်းကြဲရဲတွေစကားပြောဆိုဆွေးနွေးရမှာမှန်ခြင်းမမှန်ခြင်းဟာယက်တီချက်ပေါ်မူတည်ကွဲပြားနိုင်တဲ့အကြောင်းမှန်ကန်ပေမဲ့လို့အကျိုးမရှိတဲ့စကားတွေဆိုရင်လည်းဆင်ခြင်ရမှာဖြစ်ကြောင်းဒေါက်တာဆန်းစုကြည်ကပြောလိုက်ပါတယ်။အေဗီလာ25ရက်နေ့က NCA ကောင်ထယ်ဖော်ရေးညှိနှိုင်းအစည်းအဝေးမှာပဲဒေါက်တာဆန်းစုကြည်ကအခုလိုထည့်သွင်းပြောကြားလိုက်တာဖြစ်ပါတယ်။အခုလိုမှမှတ်သားစကားများစီစဉ်ရအောင်လုပ်ပါရခင်ဗျာ။ကြည့်စုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ။